ကြည်ပါရောက်မြန်မာနိုင်ငံသားတွေစီကဝင်းဝေးကွန်ကောက်ယူဖို့စစ်ကောင်စီကတက်ဆိုင်ရာတန်ယုံထွေကနေတဆင့်အသိပေးထားပါတယ်စစ်ကောင်စီတန်းစီးစင်မဲ့ဒီအခွန်ငွေတွေဟာပြည်ရင်းလက်နက်ကင်ပြိပခါတွေမှာစစ်ကောင်စီကလက်နက်အဖြစ်အသုံးပြုမှဖြစ်လို့ကြည်ပါရောက်မြန်မာနိုင်ငံသားတွေအခွန်မဆောင်ဖို့တော်လှန်ရေးအင်အားစုတွေဘက်ကတိုက်တွန်းချပါတယ်ရန်ကုန်ကသတင်းပေးပို့ချက်ကိုတော့နှမ်းလောင်ပြောပြပေးပါမယ်ရှင်
ကြည်ပါရောက်မြန်မာနိုင်ငံသားတွေကိုသူတို့ရရှိတဲ့လစာဝင်ငွေပေါ်မူတည်ပြီး2023ခုနှစ်အောက်တိုဘာလကစလို့ကောက်ခံမှုစစ်ကောင်စီဘက်ကအသိပေးထားပါတယ်စစ်ကောင်စီတန်းအခွန်ဆောင်ရမယ့်ကိစ္စကိုတားဆီးနိုင်ဖို့အတွက်ပြည်ရင်းပြည်ပကတော်လှန်ရေးအင်အားစုတွေစုပေါင်းပြီးပြည်ပတို့ပေးစားဆိုတဲ့သွေးစွန်းငွေလှူရှာမှုရဲ့ရွေးချက်ကိုပါဝင်သူတို့ကအခုလိုပြောပါတယ
်ကိုယ့်ရဲ့ချွေးနှဲစာပတ်စံဟိုတကြက်တပြားမှဘယ်သူမှပေးချင်ကြမှာမဟုတ်ဘူးဒါပေမဲ့လည်းအခွန်မဆောင်လိုက်ပြန်ရင်လည်း passport တန်တိုးလို့မရရင်သူတို့ရောက်ရှိနေတဲ့နိုင်ငံမှာဆက်ပြီးတော့နေထိုင်ဖို့ဟာရက်တည်ဖို့အခက်အခဲတွေရှိနေပြန်ရောဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်ပရောက်ညမနိုင်ငံသားအနေနဲ့အကြိုက်ရနေလို့ကျွန်တော်တို့ကြားသိရတယ်ဗျာကျွန်တော်တို့သိရလားကျွန်တော်တို့အခုဒီစာမှာကကျွန်တော်တို့ကပြည်ပရောက်ညမနိုင်ငံသားညီကိုမောင်နှမတွေကိုမြေတားရက်ခန့်ကျင်တယ်ကတက်နိုင်တဲ့လောက်နီးလန်းနေရှာပြီးနီးလန်းနေရှိခဲ့ရင်အကြံဖက်စေအုပ်စုကိုအခွန်မဆောင်ပဲအခွန်ပေးမဆောင်ပဲပေါ့နော်နေကြဖို့ပေါ့နော်တိုက်တွန်းတယ်ပြီးတော့ပြည်ပရောက်နေတဲ့ညမနိုင်ငံသားညီကိုမောင်နှမအနေနဲ့တွေ့ကြုံရတယ်ဟဲ့လားဒီတရားဝင်အခွန်နဲ့ပတ်သက်ပြီးတော့အချက်တဲကိုလည်းကျွန်တော်တို့အတူတူပေါ့နော်အပြေရှာနိုင်ဖို့လေကျွန်တော်တို့ကဒီစာကိုရည်ရွယ်ထားတာပါနော
်ဝင်ငွေခွန်မဆောင်ရင် passport တက်တန်းတိုးဖို့အခက်အခဲရှိနေပြီးရောက်ရှိနေတဲ့နိုင်ငံအလိုက်အခြေအနေချင်းတော့ကွာခြားတယ်လို့ပြောပါတယ်ဂျပန်နိုင်ငံမှာတော့ passport တက်တန်းမတိုးဘဲ visa တက်တန်းတိုးပြီးတော့တရားဝင်ဆက်နေလို့ရပေမဲ့စင်ကာပူနဲ့ထိုင်းတို့လိုနိုင်ငံတွေမှာတော့ passport တက်တန်းကုန်ရင်တရားဝင်ဆက်လက်နေထိုင်လို့မရတော့ပါဘူးဒီအပေါ်မှာလည်းနိုင်ငံတကာအစိုးရအနေနဲ့ပူပေါင်းပါဝင်ပေးဖို့ကိုတိုက်တွန်းထားပါတယ်။ပြပရောက်မြန်မာနိုင်ငံသားတွေစစ်ကောင်စီထံဝင်ငွေမဆောင်ပဲရောက်ရှိနေတဲ့နိုင်ငံတွေမှာဆက်ပြီးတော့တရားဝင်နေထိုင်ခွင့်ရဖို့ကိုကြိုးပမ်းနေတယ်လို့လည်းပြောပါတယ်။
လက်ရှိမှာလည်းဥပဒေရပါတော့เนาะဥပဒေပညာဟောလာတက်ကျန်းနားနေတဲ့လူတွေကျွန်တော်တိုင်ပင်ပြီးတော့နီလန်းတွေဝိုင်းဝန်းရှာဖွေနေတယ်ဒီနီလန်းတွေကိုလည်းအများပြည်သူတွေအောင်နီအမျိုးမျိုးနဲ့ကျွန်တော်တို့အသိပညာပေးပြီးတော့မျှဝေတောင်းနိုင်အောင်လည်းကျွန်တော်တို့ဟိုအင်အားစုတွေပူးပေါင်းပြီးတော့ဆက်လက်လှုပ်ဆောင်တော့ဖို့ဟိုကျွန်တော်တို့စီစဉ်နေပါတယ်ကျွန်တော်အနေနဲ့နောက်ထပ်လှုပ်ရှားမှုတွေဆက်လက်ပြီးလှုပ်ဆောင်တော့ဖို့လည်းရှိတယ်ပြီးတော့အကြံဖက်စေအုပ်စုကိုအခွန်မဆောင်ပဲနေလို့ရမယ့်နီလန်းတွေကိုလည်းကျွန်တော်တို့ရှာဖွေနေတယ်အသက်နိုင်ဆုံးပေါ့ဗျာကျွန်တော်တို့လှူရှာနေတာ
စင်ကာပူနဲ့ကိုရီးယားမှာရှိတဲ့မြန်မာတွေလည်းသက်ဆိုင်ရာနိုင်ငံရဲ့အစိုးရအဖွဲ့တွေသတင်းမီဒီယာတွေနဲ့စကားပြောဆိုနေပြီးမြန်မာအစိုးရကအလုသမားတွေကိုဖိအားပေးတောင်းခံနေတဲ့အခွန်ကိစ္စကိုရှက်တန့်ပေးဖို့အတွက်လှူရှာမှုတွေစတင်နေကြပြီဖြစ်ပါတယ်တကယ်တော့ရွှေပြောင်းအလုသမားတွေကိုသက်ဆိုင်ရာနိုင်ငံရောမိခင်နိုင်ငံကပါနှစ်ဖက်အခွန်ကောက်ခံနိုင်ခွင့်ကိုအနောက်နိုင်ငံအတော်များများမှလက်မခံပေမဲ့မြန်မာအများစုရှိတဲ့ဂျပန်စင်ကာပူထိုင်းစတဲ့အာရှနိုင်ငံတွေမှာတော့လက်ခံခွင့်ပြုထားပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားတွေဟာစစ်အာဏာသိမ်းထားတဲ့အချိန်ပြည်တွင်းမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေကြားသူတို့ဆောင်လိုက်ရမယ့်ဝင်ငွေခွန်တွေဟာလက်နက်အဖြစ်အသွင်ပြောင်းသွားမှာကိုမလိုလားပဲဆိုရင်နေကြတာပါ။တစ်ဖက်မှာလည်းအခွန်မဆောင်ပဲတရားဝင်ဆက်လက်ပြီးတော့နေထိုင်နိုင်ဖို့အတွက်လည်းသက်ဆိုင်ရာနိုင်ငံတွေအလိုက်မြမဒီမိုကရေစီလှုပ်ရှားရေးအဖွဲ့အစည်းတွေညှိနှိုင်းဆောင်ရွက်နေကြတာဖြစ်ပါတယ်။